NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်မြမငင်းညံ့ရေးအလားအလာအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အခြေအနေဖြစ်လာနေတယ်လို့ညွှန်ညွှန်းသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ပြောခွင့်ရကပြောဆိုလိုက်ပါတယ်တိုင်းဒါလနဲ့ကန်တပ်ဖွဲ့တွေတပ်မတော်နဲ့အစိုးရကြားညှိနှိုင်းမရတဲ့အနေအထားတွေကြောင့်မြန်မာညီညာရေးကရှေ့ဆက်ရခက်နေပေမဲ့ UNFC အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းသွားဖို့သဘောထားရှိနေသေးတယ်လို့ဆိုပါတယ်အပြည့်ရအဖွဲ့တွေရှိနေတဲ့တိုင်းဒါဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုတွေနဲ့အရက်သားပြည်သူတွေကိုဖမ်းဆီးနှိပ်စက်မှုတွေကလည်းရှိနေတယ်လို့ရှမ်းလူအခွင့်အရေးမှန်တိုင်ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်အသေးစိတ်ကိုတော့မဆုမွန်ပြောပြမှာပါ
ဟုတ်ကဲ့ပါတနင်္ဂနွေလုံးတိုင်းတာနဲ့ပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုအရင်ဆိုးရလက်ထက်တုန်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကလက်မှတ်ထိုးခဲ့ပြီးတော့ NND ဆိုးရလက်ထက်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၂ဖွဲ့ကထပ်ပြီးတော့ထိုးလိုက်တဲ့အတွက်အပြစ်ရအဖွဲ့က၁၀ဖွဲ့ရှိသွားပါပြီ NCA လက်မှတ်မရေးထိုးထားရသေးတဲ့အဖွဲ့တွေပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း NCA လမ်းကြောင်းအတိုင်းသွားဖို့ဆန္ဒသဘောထားရှိကြပါတယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ပြောခွင့်ရကဒီကနေ့ပြောပါတယ်ဒါပေမဲ့လို့အပြစ်ရလက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအပါအဝင်ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်တွေနဲ့ပါအစိုးရတပ်တို့ကြားဒီရက်ပိုင်းတွေမှာတိုက်ပွဲတွေကအပြင်းထန်ဖြစ်နေတဲ့အနေအထားကတော့မြမငင်းညံ့ရဲ့အလားအလာစိုးရင်စရာကောင်းပြီးအတော်လေးကိုအနှုတ်လက္ခဏာဆောင်တဲ့အနေအထားဖြစ်နေတယ်လို့ UNFC ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းစော်က VOA မြန်မာပိုင်းကိုပြောပါတယ
်ဆက်ဆက်ပြီးတော့ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့သဘောထားတော့ရှိနေတော့မဖြစ်ပါတယ်အဲ့ NCA လမ်းကြောင်းပေါ်မှာသွားတဲ့ခါမှလည်းပဲအခုကအကန့်တက်တွေလုပ်နေတယ်ပေါ့လေဒီအစိုးရတက်မတော်ဘက်ကအဲ့တော့ကျွန်တော်တို့ကချိတ်ဆက်သွားဖို့အတွက်လည်းတော်တော်လေးခက်တိနေတဲ့အနေအထားကိုရောက်နေတယ်လို့ပြောရမှာဖြစ်ပါတယ်အခုကကျွန်တော်တို့မြင်တာတော်တော်လေးကိုအနှုတ်ဘက်ကိုသွားနေတယ်လို့ကျွန်တော်မြင်တယ်လေဟိုလက်မရေးထိုးထားတဲ့အဖွဲ့တွေချစ်ဖွဲ့ထဲမှာပေါ့လေအဆင်ပြေတာ KNU နဲ့အဆင်ပြေတယ်လို့မူလကမြင်တယ်ဒါပေမဲ့ KNU နဲ့လည်းအဆင်မပြေဘူးပေါ့အခုကတော်တော်လေးကိုချိန်နေချိုးလာတယ်ပေါ့တက်မန်ကားဘက်မှာလေဒုက္ခတွေ2000ကျော်လောက်ကိုဖြစ်လာတယ်အခုကပြီးရင်အားပြေစဲနေဆိုရင်တော့ဖြစ်နေတာကကြာပြီပေါ့ဗျာတောက်ချောက်ကိုအဲ့လိုသူတို့မှတိုက်ပွဲအမြေပြင်မှာထိတွေ့မှုတွေဖြစ်နေတယ်။ဒါကို NCA ရန်တရားအောက်ကနေပြီးတော့သူတို့ညှိနှိုင်းအဖြေချာလို့လည်းပဲမရဘူးပေါ့နော်။ဒီတိုင်းလှုပ်ချလိုက်နေတာကျွန်တော်တို့တွေ့ရတယ်။ဒါကတော့အမြေပြင်မှာထိတွေ့မှုအနေထားပေါ့။အဲသူနည်းတူဆိုတော့ပဲကျွန်တော်တို့ဒီ NCA လက်မှတ်ရေးထိုးပြီးတော့ဖြစ်ဆက်တက်လှမ်းဖို့အကြိုးစားတယ်ကျွန်တော်တို့ဒီ UNFP ရဲ့ဖွဲ့အဖွဲ့ကြီးနှစ်ဖွဲ့ဆိုရင်လည်းပဲမော်ဘီတီပါတီဆိုလို့ရှိရင်ပြီးခဲ့တဲ့လ13ရက်နေ့မှာပဲလက်မှတ်ရေးထိုးတယ်။အဲဒီလက်မှတ်ရေးထိုးတဲ့ NCA အကြောင်းကိုရှင်းလင်းဖို့အတွက်လူထုတွေးဆောင်ပွဲလုံမဲ့ကိစ္စကိုတော့တက်မတော်ကတန့်တက်ချက်တွေလုံနေလို့ဒီနေ့သူတို့အမျိုးသားစစ်နိုင်ငံဆွေးနွေးပွဲလုံမဲ့စီစဉ်နေမှာအဆင်မပြေဘူးလို့ဖြစ်နေတယ်။ဒီလိုမျိုးအခုထစ်တွေကအများကြီးပေါ့။ NCA ရန်တရားကနေပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ရန်တရားရှိပေမဲ့အဲ့ဒီရန်တရားကိုကောင်းမွန်စွာအသုံးပြုခွင့်အသုံးချခွင့်မရှိဘူးနော်
။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်မြန်မာညီညာရေးကိုဦးဆောင်ဖော်ဆောင်နေပေမဲ့လို့အစိုးရဘက်ကတပ်ဖက်ကိုဩဇာမလွှမ်းမိုးနိုင်သေးတဲ့အနေအထားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရနဲ့တပ်တို့ကြားမှာညှိနှိုင်းရခတ်နေတဲ့အခြေအနေတွေကြောင့်ရှေ့မတိုးနောက်မဆုတ်ဖြစ်နေရတယ်လို့လည်း UNFC ဦးထွန်းစော်ကသုံးသပ်ပါတယ်
။နိုင်ငံတော်တိုင်ပင်ခံဦးစည်းထားသောညာလေးပဲနိုင်ငံတော်အတိုင်ပင်ခံရဲ့ကြီးကြပ်မှုကပြောင်းနေတယ်။အစိုးရရဲ့ခန့်ကဏ္ဍကတခုတပ်မတော်ရဲ့ခန့်ကဏ္ဍကတခုအဲ့လိုဖြစ်နေတယ်ရည်တိကျက်ကအစိုးရကတော့အရာအတိုင်းကိုဆွေးနွေးညှိနှိုင်းလို့ရတယ်တပ်မတော်ကကြတော့သူ့မှာအကန့်တက်တွေနဲ့တွားနေတယ်ပေါ့လေ။ကန့်တက်ကြတာ NCA မှာအပတ်တခြားဘာမှမရှိဘူးပေါ့နော်။ NCA ဆိုပြန်ရင်လည်းပဲအလုံးပေါင်းဝင်မှုကိုလက်မခံဘူးအဲ့လိုမျိုးဖြစ်နေတယ်။အစိုးရနဲ့တက်တဲ့ကြားမှာရည်တိကျက်မတူဘူးပေါ့နော်။သူတို့က NCA မှာအားနည်းချက်ရှိတယ်အဲ့ဒါကိုပြင်မယ်ဆိုပြန်ရင်လည်းပဲ NCA ကိုအပြင်မခံဘူးအချက်ရှိချက်အစိုးပြုတယ်ဒါလည်းပဲကျွန်တော်တို့လုပ်လို့မရဘူးပေါ့နော်အဓိကတော့အစိုးရဘက်မှာတက်မတော်နဲ့သူ့ကျမ်းမှာညှိနှိုင်းမှုအဆင်မပြေမှုကဒီငင်းကြိုင်းဖြစ်စဉ်ကိုလာပြီးတော့မှရက်ခတ်တယ်လို့ကျွန်တော်တို့မြင်တယ
်အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရှိတဲ့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာတော့အရသာပြည်သူတွေကိုလူခွေးချိုးဖောက်မှုတွေနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်မှုတွေရှိနေတော့မယ်လို့ရှမ်းလူခွေးမန်နိုင်ကဒီကနေ့မတ်လ26ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဒီလိုလူခွေးချိုးဖောက်မှုတွေကိုအစိုးရလွှတ်တော်နဲ့တက်မတော်တက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းမှုလိုတယ်လို့လည်းရှမ်းလူခွေးမန်နိုင်ကစိုင်းရှယ်တိုင်းကအခုလိုပြောပါတယ
်ပြောရမယ်ဆိုရင်တော့စစ်တပ်ကနေကြီးတူရောတန်တရားရှိလာပြီးဆိုရင်လည်းနှိပ်စက်မြင့်တက်လာတဲ့တိုးရမှုတွေဖြစ်ပေါ်လာတာအစိုးရစစ်တပ်ဘက်ကဒီအောက်လက်ငယ်သားတွေကိုပါဒီလိုနှိပ်စက်မှုတွေတို့ပြန်ပြန်ပြီးတော့စစ်စစ်ပေးတင်တယ်လို့ထင်တယ်ကျွန်တော်လေအဲဒီလက်နက်ကန်အဖွဲ့တွေနဲ့လည်းပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပေးပြီးဆိုတော့တန်တရားရှိစရာတောင်းမရှိတော့လေနော် NCA လက်မှတ်ရေးထိုးတဲ့ပါတဲ့စီကံအချက်တွေလိုက်မနာတဲ့အပြင်ဒ ီလိုလူခွင့်ရေးထပ်ပြီးချိုးပေါက်လို့ဆိုတော့ဒီသူဘက်ကနေဆိုရင်တော့ပို့ပြီးဆိုရင်ရတော့ပါလိမ့
်လာမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကျင်းပမယ့်ရက်ကိုတော့ဧပြီလကုန်နဲ့မေလဆန်းမှာကျင်းပမယ်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်လုံးကနေပြည်တော်မှာကျင်းပခဲ့တဲ့တနင်္ဂနွေလုံးပြစ်ခတ်တက်ခိုက်မှုသဘောတူစာချုပ်အကောင့်ထဲပေါ်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးမှာတော့ဆုံးဖြတ်ထားပါတယ်လက်တော်အခြေအနေမှာတော့အပြစ်ရေးတင်မာမှုတွေရှိပြီးတော့ပြည်တွင်းစစ်မီးကမငြိမ်းနိုင်သေးတဲ့အနေအထားအပေါ်မှာနိုင်ငံတကာပါဝင်နိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေဘက်ကကြားဝင်ဆောင်ရွက်ပေးဖို့လိုတဲ့အကြောင်းအစိုးရကိုအကြံပေးထားတယ်လို့ UNFCA ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီပြောခွင့်ရကပြောဆိုလိုက်ပါတယ်ရှင်